ဗြိတိန်နိုင်ငံကမင်းသားဝီလျံရဲ့ချိန်ရတော့ကိတ်ဟာတာဝူယောက်ျားလေးဖွားမြင်ကြောင်းဗြိတိန်အရာရှိတွေကပြောပါတယ်အခုမွေးဖွားတဲ့ကလေးဟာထိနှံစက္ကန့်မှုနံပါတ်3နေရာကိုရောက်ရှိလာမှာဖြစ်ပါတယ်ဘုရင်မကြီးအဲလစ်ဘက်ရဲ့သားကြီးမင်းသားကြီးချားစ်နဲ့သူ့ရဲ့သားတော်မင်းသားဝီလျံတို့ပြီးရင်တတိယမြောက်နန်းလျာလောင်ဖြစ်လာမှာပါကန်စင်တန်နန်းတော်ရဲ့ထုတ်ပြန်ချက်အရကလေးငယ်ဟာတနင်္လာနေ့နေ့လယ်ပိုင်းမှာဖွားမြင်တာဖြစ်ပြီးတော့ကိုယ်လေးချိန်10ပေါင်6အောင်စာရှိတယ်လို့ဆိုပါတယ်အခုအခါမှာကလေးရောမိခင်မှာကျန်းကျန်းမာမာရှိပြီးစေးရုံမှာပဲညာအိပ်ရအောင်မဲလို့နန်းတော်တာဝန်ရှိသူတွေကပြောပါတယ်ကိန်းဘရစ်မြို့သားကတော့ဟာတနင်္လာနေ့အစောပိုင်းတုန်းကလန်ဒန်မြို့လယ်ပိုင်းကစိတ်မေရီစေးရုံကိုတက်ရောက်ခဲ့တာဖြစ်ပြီးစေးရုံပြင်မှာတော့နိုင်ငံတကာသတင်းမီဒီယာတွေယာနဲ့ချီပြီးတော့ဆွေးနွေးရောက်ရှိနေခဲ့ကြတာပါကလေးငယ်မွေးဖွားတန့်စဉ်ပြီးချိန်မှာတော့ဒီချိန်ဟာဗြိတိန်နိုင်ငံအတွက်အရေးကြီးတဲ့အခါသမယဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုခဲ့ပါတယ်။နိုင်ငံတော်မှာလည်းမင်းသားဝီလျံနဲ့ဂျင်ဂါရိုဂိတ်တို့ရဲ့တပ်ဦးအတွက်ဝမ်းသာဂုဏ်ယူစွာနဲ့ပျော်ပွဲရှင်ပွဲတွေကျင်းပနေကြပါတယ်။ဘတ်ကင်ဂမ်နန်းတော်ရှိမှလူကြီးကကောင်းကြီးဩဝါတွေပေးကြပြီးကလေးမွေးဖွားတန့်စဉ်ပြီးကြောင်းသတင်းကိုကြေညာလိုက်ချိန်မှာလူတွေကနန်းတော်တကားဝကိုအပြေးအလွှာစူဝေးရောက်ရှိသွားခဲ့ကြပါတယ်။ဗြိတိန်ပါလီမန်ကအတိမပြုရသေးတဲ့ဥပဒေအရအခုမွေးဖွားလာတဲ့ကလေးငယ်ဟာမင်းကလေးဖြစ်ခဲ့ရင်တောင်မှထီးနှံဆက်ခံဝင်ကိုရရှိမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာရာစုနှစ်တွေနဲ့ချီပြီးတော့ထီးနှံကိုအမျိုးသားတွေကပဲအများဆုံးစိုးစံခဲ့တာပါ။ဒါကြောင့်သမီးမင်းကလေးကတပ်ဦးဖြစ်ပြီးတားယောက်ျားလေးကအငယ်ဖြစ်ခဲ့ရင်လည်းတားငယ်ကိုဒါထီးနှံလွှဲပေးရမှာဖြစ်ပါတယ်။